အမေရိကန်လုပ်ငန်းတွေနဲ့စီးပွားရေးမလုပ်ရတဲ့စရင်တွေဟွာဝေကိုအမေရိကန်အစိုးရကထည့်သွင်းကန့်သတ်ခဲ့တဲ့အပေါ်တရုတ်အစိုးရဘက်ကလက်တုံ့ပြန်ဆောင်ရွက်မှာကိုအင်မတန်စိုးရိမ်နေလို့တရုတ်နိုင်ငံထဲကအမေရိကန်စီးပွားရေးလုပ်ငန်းတွေကိုကိုစားပြုတဲ့ကုန်သည်ကြီးများအဖွဲ့ကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သည်ကြီးများအဖွဲ့ဝင်တဝက်လောက်နီးပါးဟာတရုတ်အစိုးရရဲ့စစ်ဆေးရေးဝင်မှုအကောက်ခွန်ကင်းရှင်းကြောင်းအထောက်အထားနှောင့်နှေးမှုခွင့်ပြုချက်လိုက်စင်ထောက်ခံမှုရဖို့ကြံကြာမှုစတဲ့အခက်အခဲတွေကြုံတွေ့နေရတယ်လို့ပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်ကုန်သွယ်ခွင့်တွေတိုးမြင့်ကောက်ခံနေကြတဲ့အတွက်တရုတ်နိုင်ငံထဲမှာထုတ်လုပ်ရေးလုပ်ငန်းတွေလုပ်နေကြတဲ့အမေရိကန်လုပ်ငန်းတော်တော်များများသူတို့ရဲ့လုပ်ငန်းတွေကိုတခြားနိုင်ငံမှာပြောင်းရွှေ့ဖို့စဉ်းစားနေကြတယ်လို့ဒဘောရာစစ်တပ်မှတွေ့ရတဲ့အကြောင်းကိုလည်းတရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သည်ကြီးများအတင်းကပြောပါတယ်။အမေရိကန်ဖက်နက်ထုတ်လုပ်ရေးနဲ့လက်လီအယောင်းလုပ်ငန်းစုစုပေါင်း180ကျော်ကလည်းသွင်းကုန်ခွန်တိုးမဲ့တရုတ်ကုန်ပစ္စည်းတွေထဲမှာဖက်နက်တွေကိုကင်းလွတ်ခွင့်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတိုက်တွန်းခဲ့ကြပါတယ်။တရုတ်ကသွင်းလာတဲ့ဖက်နက်တွေအပေါ်25ရာခိုင်နှုန်းအခွန်ကောက်ခံမဲ့သမ္မတရဲ့အဆိုပြုချက်ကသူတို့ရဲ့ကုန်ပစ္စည်းတွေကိုဝယ်ယူအားပေးနေကြသူတွေသူတို့ရဲ့လုပ်ငန်းတွေအပြင်အမေရိကန်စီးပွားရေးလုပ်ငန်းတစ်ခုလုံးကိုပါအကြီးအကျယ်ထိခိုက်လိမ့်မယ်လို့Footwear Distributors and Retailers of America အသင်းကြီးကတမရာထရမ့်စီကိုအင်္ဂါနေ့တုန်းကစာရေးသားပေးပို့ခဲ့ကြပါတယ်။အဲ့ဒီအသင်းထဲမှာ Nike, Adidas, Under Armour တို့လိုကမ္ဘာကျော်တဲ့ဖက်နက်လုပ်ငန်းတွေပါဝင်ပါတယ်။ American ဖက်နက်လုပ်ငန်းတွေကဒေါ်လာ 17.4 ဘီလီယံတန်ဖိုးလောက်ရှိတဲ့ဖက်နက်တွေကိုတရုတ်နိုင်ငံကနေပြီးခဲ့တဲ့နှစ်သုံးကတင်သွင်းခဲ့ပါတယ်။တချို့လုပ်ငန်းတွေကတော့သူတို့ရဲ့ဖက်နက်ထုတ်လုပ်မှုတွေကို Vietnam, Cambodia စတဲ့တရုတ်မဟုတ်တဲ့နိုင်ငံတွေပြောင်းပြီးတော့ထုတ်လုပ်လာကြပါတယ်။